ရာဦးဇင်မောင်ဆရာမာနငါစစ်ကောင်စီကြီးကျဲကတော့သူ့ကိုယ်သူဝင်ရုပ်တင်လာပြီးတော့အင်းကောင်းအစွာဆိုတော့ဖွဲ့စည်းလိုက်တယ်ပြီးတော့နှစ်တာဝန်ယူဖို့လိုတဲ့စာရေးပါရေးလုပ်မယ်ဆိုပြီးတော့စီမံကိန်းချပြသွားပါတယ်ဆိုတော့သူတို့တာဝန်ယူကြတာ6လတော့ပြည့်ခဲ့ပြီဆိုတော့6လနောက်3ကြိမ်ကျန်နေတာပေါ့ဆရာဆိုတော့သူဒီ2023 August အထိလုပ်မယ်ဆိုတဲ့စီမံကိန်းတွေဟာပြီးခဲ့တဲ့6လမှာဘာအောင်မြင်ခဲ့ပြီနောက်6လမှာဘာတွေပါလဲဆက်လုပ်မယ်ဆိုပြီးတော့အဲ့ဒီများအခြေခံပြီးတွက်ခဲ့သလားဘယ်လိုပုံစံနဲ့စီမံကိန်းကိုချလဲဆိုတော့ဆရာတို့ကစီမံကိန်းတွေကိုနားလည်ရဖို့ဆိုတော့မစ္စတာဒီအားလေးအချင်းချင်းပြောပြပါအဲ
သူအာရာသိပြီပါသားမှာခြေရခဲ့တာတော့ရှေ့တော့ငါးငါးအဲရေကောက်ပွဲပေါင်းရှင်ကိုပြန်လည်ဖွဲ့ကြည့်နေအမဲချင်းတွေဆက်ရှိနေပေါ့ပြေဦးတွေနဲ့ဆက်လက်ဆောင်ရမယ်ဆိုပြီးတော့သူကဒါပထမလုပ်ငန်းစဉ်ဖြစ်တဲ့ပြောင်းလဲဒုတိယတတိယလုပ်ငန်းစဉ်ကတော့ COVID-19 နဲ့ပတ်သက်တဲ့နော်နောက်နံပါတ်3ကတော့ဉာဏ်ရည်ဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးနံပါတ်5ကတော့ရွေးကောက်ပွဲဆိုတော့အဲ့ဒီမှာအဲသူလုပ်ခဲ့တယ်လို့ပြောလို့သူတောင်းတာပေါ့နော်ဒီလူကတော့သဘောတူမှာမဟုတ်ဘူးဒါပေမဲ့သူတောင်းကနေမှာဒီတော်စုရွေးကောက်ပွဲ option ကိုပြန်လဲဖွဲ့စည်းတယ်လို့ပြောတယ်ဒါပေမဲ့အဲ့လိုဖွဲ့စည်းတဲ့နေရာမှာကိုအဲအချို့အဖွဲ့ဝင်တွေကလုပ်ခဲ့ကြတာကိုကျွန်တော်တွေ့ရတယ်အဲ့တော့မဲဂျင်းလေးစစ်သေးတယ်ဆိုပြီးတော့ကျင်ညာတယ်။ဒါမြင့်အင်တာအားနဲ့ပါနိုင်ငံတကာလက်မခံနိုင်ဘူး။နော်နိုင်ငံတကာလက်မခံနိုင်ဘူးဆိုတာကဥပမာအားဖြင့်အဲမတ်ပုတ်တင်အဲနာမည်ချက်နေတာတွေမတ်ပုတ်တင်အဲတူနေတာတွေအစရှိဖြစ်ဖြစ်ပေါ့နော်။ဒါတွေအကုန်လုံးကျွန်တော်တို့အချက်တော်တော်များများကိုဒါရေကောက်ပွဲကော်မရှင်ကပြောပါတယ်။ဒါပေမဲ့သူမပြတတ်နိုင်လားကဒီလူကြက်ပါနှစ်ခါမဲပေးတယ်ဆိုတော့မပြတတ်နိုင်နော်အဲ့တော့စည်ရင်းတွေမားနေတာကတော့သူကြီးလက်ထက်မှာမဟုတ်ဘူးခင်ဗျာဆရာကျွန်တော်ဥဒိုက်ကျင်ဆိုတာလက်ထက်မှာပဲဒီစည်ရင်းအင်းတွေကမားနေခဲ့တယ်ဆိုတော့ကိုသဗ္ဗယုံမြင့်ကြီးတွေကပြောဆိုခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒါကဘာကြောင့်မားလဲလို့ပြောခတ်လို့ရှိရင်တော့62ခုနှစ်ခွဲကတပ်မတော်ကအာဏာသိမ်းခဲ့တယ်အဲ့ဒီအာဏာသိမ်းကျဲအစိုးရအဆက်ဆက်လုပ်ခဲ့တဲ့အမားကြီးဖြစ်တဲ့ energy နဲ့ဘာမှမဆိုင်ပါဘူးပြီးတော့အဲ့ဒီထဲမှာအထူးသဖြင့်ဒီလူမှုကြီးကြရေးကမပုံတည်တယ်ဒါလက်သားကြီးပွားထားတာလေအများကြီးရှိပါလေအဲ့ဒီတော့ဒါကိုအကြောင်းပြပြီးပြောဖို့ဆိုတာကတော်တော်ဖြစ်တယ်ဘာလို့လဲဆိုတော့နိုင်ငံတိုင်းမှာအထူးသဖြင့်ပုံစံနိုင်ငံတွေမှာအမေရိကန်နိုင်ငံမှာတော့ဒီကြက်တယ်လို့ရှိတယ်အဲ့တော့စပြီးခြီလာပြီးဒါကိုအကြောင်းပြပြီးတော့သိမှုကြိုးစားလာတော့ကလေတကယ်တမ်းမဲမတော်မှမှုချက်ပေါ့နော်ဒါကိုအကြောင်းပြလို့ရတယ်ဆိုတော့အကြံပေးချက်နဲ့သိမှုရတယ်လို့ထင်တယ်အထူးသဖြင့်ချက်ဖိုက်ကိုပြောရင်ပါတီကခေါင်းဆောင်တချို့ကအဲ့ဒီလိုလွှဲနေတာသူတို့လည်းသိတယ်ဗ
ျဆိုတော့သူတို့ရှင်းကို6လ3ပတ်ကြာဦးမှာတယ်3 times ဆက်ဦးမှာပေါ့ဆိုအဲ့ဒီကိစ္စတွေကတော့ဘယ်လောက်ထိသူချီချီတော့လောက်လာနိုင်မှာလဲဆိုတော့ကပြောဆိုအခုထိကတော့ဒီလူလည်းဘူးမမတော့ခံဘူးနိုင်ငံတကာလည်းဘူးမမထောက်ခံဘူးဆိုတော့အရှင်းဟောကသူ့လုံးမှာဆိုတော့စီမံကိန်းတွေအလားလားဖယ်လို့နေမယ်ထင်တယ
်အဲ့တူကဒုတိယလုပ်ငန်းစဉ်နေနေရတော့ကိုဗစ် -19 ကရောဂါကဝေးလုပ်ငန်းကိုအရှင်းဟောမပြတ်ဆက်လက်ဆောင်ရွက်သွားမယ်လို့သူကအဲ့လိုညှိနှိုင်းခဲ့တာကိုပြန်ဆန့်လို့ဟာဒါပေမဲ့အရှင်းဟောကတော်တော်ပြတ်သွားတယ်နော်အမှန်တော့ဒုတိယရောဘာမှမဆောင်ရွက်ဘူးလို့ပြောလို့ရတယ်ကာကွယ်ရေးအနေထားမှာဥမာအိန္ဒိယမှာဖြစ်နေပြီဆိုင်းမှာဖြစ်နေပြီဆိုလို့ရှိရင်ဒီနိုင်ငံမှာကျူတည်ပြီးလုပ်ရတယ်ရှိတယ်ဆေးဥတွေမှာမနိုင်မနှင်းဖြစ်တယ်ဆိုတော့ကာကွယ်ရေးလုပ်ငန်းဆိုင်ရာတွေမလုပ်နိုင်ဘူးအဲဒီကာကွယ်လုပ်ငန်းဆိုင်ရာကိုလုပ်ငန်းရှင်၅ရက်ဆိုပြီးထည့်ထားပေမဲ့လို့ဥစ္စာမပေးနိုင်ခဲ့ဘူးလို့ပြောလို့ရတယ်ဟုတ်အဲ့တော့နံပါတ်3ကကိုယ်ဝစီဝိုင်းနဲ့လည်းဒီစီဝိုင်းလုပ်ငန်းတွေကိုဖြစ်နိုင်နေကြအများဆုံးပြန်လည်ပြီးတော့ဆောင်ရွက်သွားမယ်ဆိုသူကပြောခဲ့တာ ਉ ဒါပေမဲ့ပန်းလေးကိုမလုပ်နိုင်ခဲ့ထိနေနိုင်ခဲ့စီဝိုင်းလုပ်ငန်းတွေကိုပြတ်တယ်နိုင်ငံလုပ်ငန်းတွေပြတ်ထွက်သွားကြတယ်အဲ့တော့ပြည်ရင်းစီဝိုင်းလုပ်ငန်းကလည်းဘာမှကိုလုပ်လို့မရဘူးအဲ့တော့ဒီသက္ကဝါဖောင်ဒေးရှင်းရဲ့ထောက်ပံ့မှုတွေကျွန်တော်တို့လေ့လာတယ်လေ့လာချက်တစ်ခုမှဆိုလို့ရှိရင်ကျော်လာမှာနေခဲ့တာပေါ့နော်နောက်လာမှာဆက်ပြီးတော့စီပွားရေးလုပ်ငန်းရှိနေအောင်မယ်လို့ယုံကြည်တဲ့ ်ပြည်ပြည်စီပွားရေးဆောင်တာ58ခန်းလုံးပဲရှိတယ်ဆိုတော့43ခန်းလုံးကတော့လာဆိုတော့မလို့ပြုတ်ပြီလို့ကြုံကြည့်နေကြတယ
်အဲ့တော့ပြည်သူညီညာရေးကိစ္စကြတော့
အဲ့တော့ပြည်သူညီညာရေးကိစ္စကိုရှိမယ်ဆိုလို့ရှိရင်လည်းအတိုင်းအတာနေနဲ့စစ်တင်ပြပြီးဖြစ်တယ်နော်အစီအစဉ်တော်ကြီးချက်တိုင်းနော်တော့တော်တော်ကြီးကြုံကြည့်မှုပြပြသွားတယ်အဲ့တော့ဒီကူရ6လအတားလေးကသူလုံနေတာတွေကိုသုံးသက်ရရင်တော့အတော်ကိုပြုံပြရတယ်မနိုင်မနစ်ထိမ့်လိုက်သိမ့်နေရဖြစ်တယ်ဒါကြောင့်မို့လဲတချို့သုံးသက်တဲ့လူတွေကဗမာနိုင်ငံအချာဆုံးဆုံးနိုင်ငံတစ်ခုဖြစ်သွားပြီလားဆိုပြီးတော့ဘေးကထွက်ကြတယ
်တကယ်တမ်းလည်းအဲ့လိုဘေးကထွက်စရာဖြစ်နေတာပေါ့ဘေးကထွက်တဲ့လူတွေကလည်းအောက်သားဆိုင်ဆိုင်မျိုးရှိနေတယ်ဆိုတော့အခုတော့ပြောကြဟာသူ့ရဲ့အနာတိမြေအချင်းဆွဲဖို့သက်သက်ဆိုတာတဲ့ဒီချမ်းပါများတန်းကြီးကတောင်းတဲ့မျှော်လင့်ချက်ထားနိုင်မယ်လို့ကျွန်တော်အပြုသဘောနဲ့ကြံဖန်တွေးမယ်ဆိုရင်ဘာလို့တွေးရမလဲတွေးရမရှိဘူးလ
ားအပြုသဘောကတော့စစ်ဆိုရဓာတ်မျိုး၅ပါးကိုသုံးစားဖြစ်နေချော့ချနိုင်တာပေါ့ဗျာဘယ်ခုဒီမှာမချစ်မနစ်တဲ့လူတို့ကသဘာဝတည်းဖြစ်တော့တော့သုံးပါးပဲကြတော့ဆက်ဆက်ဆက်အတူတူသုံးပါးတော့အဲ့တော့ကျန်တာကတော့အဲတော်တော်ကြီးချက်ခဲ့တယ်ဒီတိုင်းတိုင်းကြီးသက်ပေါ်လို့တော့မရဘူးလို့အဲခင်တယ
်ဘုရားကြီးအားသူ့ဘက်ကကျူပန်းနေရတယ်ကျူပန်းမှုလည်းကျွန်တော်ကြည့်ရပါဘူးဆိုတော့အဲ့ဒီဘက်ကတော့ဘယ်လောက်ထိအလားအလာရှိပါသလဲလူငယ်တွေတက်ကြွမှုတို့ရအနာခံမှုသူတို့ရဲ့အနာဂတ်ကိုလုံးဝဆွံ့ထုတ်ပြီးတော့ဆုံးရှုံးနေပြီလားဖြစ်တဲ့အနာဂတ်လည်းရကြမရှိတော့ဘူးလေအခုချိန်ထဲမှာအဲဒီမှာစွန့်စားပြီးတော့တကယ်ဟုတ်တော်ရဲမှာလက်သက်ကိုင်ဆင်းနေတက်နေကြတာလည်းပဲကျွန်တော်တန်ငန်းဘက်ကတော့ဖြစ်နေစီကအများများတွေ့ရပါတယ်ကျွန်တော်ကမရောက်နိုင်တော့လည်းပဲဆိုတော့အဲဒီဘက်ကတော့အချိန်နဲ့ဘယ်လောက်ရှိရမှန်းပါလဲဒီပြာလုံးကအခု NUG တို့ဘာလို့ကခိုင်နေမှာစီးယုံနိုင်ကြတဲ့အင်အားရှိပါရဲ့လားစူးစီးကောင်းတော့ဘူးပြန်နေတာ
တော့ NUG ကိုထောက်ခံတာကတော့မရှိဘူးဆိုရင်တော့ဘာလဲစစ်နိုင်ပုံပြောရေးကိုထောက်ခံတဲ့ပရိသတ်နဲ့တမ်းပြီးတော့ရှိတယ်ဘာလို့လဲဆိုတော့
NUG ကိုထောက်ခံတဲ့လူဟာစံဖုံးကိုစံခံဖုံးပြောကိုထောက်ခံတဲ့လူတွေများမယ်လို့ယူဆပါတယ်များတယ်ဆိုပြီးကြံအောင်သူတို့ကဖြောက်တဲ့ခေါင်းဆောင်မှုသူတို့ရဲ့အထံကဏ္ဍပေါ်ရဲ့ leadership role ကအားရစရာပေါင်းရလားဆိုတော့ကျွန်တော်စမ်းစစ်နေတာပါအ
နာဂတ်ပိုင်းသူ့ရဲ့တောင်းတနေပြောရမယ်ဆိုလို့ရှိရင်တော့အကျဉ်းအတိုက်ခံတော့ဖြစ်သွားတာပေါ့နော်ဒါတော့မှပဲ NUG လို့ပြောတဲ့အခါမှာအတိုက်ခံအားစုတဲမှာအကျဉ်းမဖက်လမ်းစဉ်ကိုသွားကျင်တဲ့လူနဲ့ဘယ်နဲ့ကင်တော်နေလမ်းစဉ်ကိုသွားကျင်တဲ့လူတို့နှစ်ပိုင်းချက်ပြီးခွဲရနိုင်မယ်လို့ကျွန်တော်ထင်တယ်နော်အများစုကတော့အကျဉ်းမဖက်လို့ရှာမှုတဲမှာများရှိမှာလို့အသိပေါ့နော်အဲ့တော့ဒီဒီမိုကရေစီလုံရှားမှုရဲ့တိုက်ပွဲသဘောအရာပြောရမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ခေါင်းဆောင်မှုတဲမှာပုံမှန်ဖြည့်ပြတဲ့နော်မဟာဗျူဟာတရားလူများလူမလားနော်ဒီဘုရားကြီးလုံရှားမှုအတွက်ဆောင်ရွက်တော်မယ်ဆိုရင်ဘုရားကြီးဖြည့်ပြတဲ့မဟာဗျူဟာတစ်ခုလုပ်မယ်နော်အဲ့တော့ကဥပဒေရေးတိုက်ပွဲဥပဒေပါတိုက်ပွဲနော်အဲဥပဒေလိုစကားပြောတဲ့အခါမှာဒီကဥပဒေမရှိတော့ဘူးလို့တချို့ကလည်းပြောကြမှာပါပဲဒါပေမဲ့အမှုတော်စာစုတရားရင်ဆိုင်ရတယ်လို့ပါပဲအဲ့တော့ဥမှုရှင်ပြနဲ့မဟာဗျူဟာတစ်ခုမရှိလို့ရှိရင်အချင်းချင်းကွဲပြဲတဲ့စီကိုဥတည်တော်နိုင်တယ်လို့ကျွန်တော်အဲ့တော့အဲ့ဒီလိုထင်ပါတယ်
အခုနောက်ဆုံးတစ်ခုမေးမှာကျွန်တော်တို့နဲ့ဆရာနဲ့ဆွေးနွေးပြန်ပြချက်တွေလုပ်တဲ့အခါမှာပြိတ္တတော်များများကဟာအတဲ့ဆရာဘာမှမကြားဘူးစိတ်ပြက်ဆရာနဲ့လည်းအဆုံးသတ်တော့ဘာညာပြောကြတယ်ဆိုတော့ပြိပတ်တွေညှော်လင့်နေလဲကြားကျင်လဲအတက်ဆရာစကားတစ်ခုကျန်ပြီးပြောပါလို့ဆိုရင်ဆရာဘာပြောမလဲ။အ
တက်ဆရာဆိုတာကကြာဖြစ်ချင်တာရဲ့ဖြစ်ချင်တာရဲ့ဖြစ်နေတာရဲ့ဖြစ်နိုင်တာရဲ့အဲ့ဒီလေးခုစုံတဲ့အဲကနေမှဆွဲထုတ်နိုင်တဲ့ပုံမှမဟုတ်ပါဘူး။ဖြစ်ချင်တာကဖြစ်နေတာနဲ့အဟာတိတ်ကြီးနေလို့ရှိရင်နော်အတက်ဆရာကိုဆရာတွေ့ရမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ရဲ့ပြဿနာကဖြစ်နေတာတည်းကနေဖြစ်နိုင်တာကိုထောက်ထုတ်တဲ့နေရာမှာအဲ့ဒီဖြစ်နိုင်တာကိုဥတည်ပြီးတော့ဆောင်ရွက်တဲ့နေရာမှာဥဆောင်မှုပြနိုင်ဖို့အဲ့ဒီလိုသုံးသပ်ဆွေးနွေးတာတွေ ရှိလာဖို့အဲ့ဒီလိုပြောဆိုမှုတွေရှိမှပဲကျွန်တော်တို့ဒီအကျိုးကျက်လက်ရနိုင်တဲ့လုပ်ငန်းစဉ်ကြီးတစ်ခုကိုချမှတ်ပြီးဆောင်ရွက်သွားနိုင်မယ်လို့ထင်တယ်။မဟုတ်လို့ရှိရင်ဖြစ်ဖြစ်တာတွေကြည့်ဘာမှအတက်စရာတွေ့ရမှာမဟုတ်ပါဘူး။